ရုရှားထောက်ခံပေးထားတဲ့ယူကရိန်းခွဲထွက်ရေးသမားတွေအနေနဲ့အခုလအစောပိုင်းကသဘောတူညီမှုရထားတဲ့ပြစ်ကတ်ရေးဆေးသဘောတူညီချက်ကိုချိုးပေါက်မယ်ဆိုရင်ယူကရိန်းအရှေ့ပိုင်းကရှေ့တန်းမျက်နှာစာမှာလက်နက်ကြီးတွေပြန်လည်ချထားသွားဖို့သူတပ်ဖွဲ့အားအဆင်သင့်မယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောပါရယ်ဘယ်ချိန်မှာပဲဖြစ်ဖြစ်ရန်သူကိုရင်ဆိုင်မှုအဆင်သင့်မယ်လို့သမ္မတပိုရိုရှန်ကိုကတောက်ကြနေဒီကနေ့မှာပြောပါရယ်ပြစ်ခတ်ရစဲနိုင်ရင်နောက်မှစီးရေးချင်းကြောက်မှုတွေဆက်ရှိနေမှာဖြစ်တဲ့ဆိုပြီးတော့လဲရုရှားကိုယင်းညွန်ပြောဆိုသွားပါတယ်ဒီတော့တွင်လွန်ခဲ့တဲ့နေ့ကယူကရိန်းတပ်ဖွဲ့ဝင်3ဦးကြာဆုံးပြီး9ယောက်ဒဏ်ရာရထားတယ်လို့ယူကရိန်းစစ်ဘက်ပြောခွင့်ရကပြောပါတယ်နေ့ရက်ကြာအထိခိုက်အသေးပြောင်းမရှိခဲ့ပြီးတဲ့နောက်အခုလိုကြာဆုံးထိခိုက်ဒဏ်ရာရမှုဖြစ်ခဲ့တာပါရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ကယူကရိန်းစစ်ဘက်မှာတပ်ဆုတ်ခွာမှုတွေမှာတိုးတက်မှုရှိနေပြီးလူသားချင်းစာနာမှုအကူအညီပေးကိစ္စတွေဒွန်ပတ်စ်ဒေသကဖွဲ့စည်းပုံခြေခံပြင်ဆင်ရေးကိစ္စတွေပါဝင်တဲ့အဖြစ်ရအခြေအနေအလုံးစုံအပေါ်နားလည်မှုရှိဖို့အရေးကြီးကြောင်းကိုလည်းသူကအလေးထားပြောပါတယ်အပြစ်ခတ်ရစေးသဘောတူစာချုပ်ကောင်တဲ့ပေါ်ဖို့ဥရောပနိုင်ငံတွေရဲ့စောင့်ချက်မှုအောက်မှာတိုက်ပွဲတွေတွင်ထိခိုက်ပျက်စီးခဲ့ရတဲ့ဒီဘော့စီမြို့အနီးရှေ့လမ်းကျေးရွာတစ်ခုကနေလက်နက်ကြီးတွေကိုယူကရိန်းတပ်ဖွဲ့တွေကကြာပါပြီနေ့ကအစတင်ဖိရှားပေးနေပါတယ်အခုရက်ပိုင်းတွေအတွင်းတိုက်ပွဲတွေအရှင်ရော့ကျလာတာကိုယူကရိန်းဘက်ကအတိမတ်ပြပြီးတဲ့နောက်မှာအခုလိုစတင်ဆုတ်ခွာပေးခဲ့တာပါယူကရိန်းအရှေ့ပိုင်းကရုရှားလိုလာတဲ့သဘုံတွေကိုကူညီတိုက်ခိုက်ပေးနေသူလို့တန်မြတ်ရှိသူစပိန်နိုင်ငံသားရှိဦးကတော့ရဲတွေကဖမ်းဆီးခဲ့တယ်လို့စပိန်အာဏာပိုင်တွေကဒီကနေ့တောက်ကြနေမှာပြောဆိုပါတယ်ခင်ဗျာ